ထိုင်းနိုင်ငံရဲ့ပြည်ဝပုဂံဟာအရင်လတော့က30ရာခိုင်နှုန်းမြင့်တက်သွားပြီးတော့အမြင့်ဆုံးဖြစ်တဲ့ဆန်ချိန်ချိုးသွားတယ်လို့ထိုင်းဆိုရကပြောပါရယ်မလအတွင်းမှာပုဂံတန်ဖိုးဒေါ်လာတန်1300ရှိတယ်လို့ကုသန်းရောင်းဝယ်ရေးဝန်ကြီးဌာနကဗုဒ္ဓဟူးနေ့မှာအစီရင်ခံသွားပြီးတော့2010မလတုန်းကတော့ဒေါ်လာတန်16000ကျော်ဖို့ပဲတင်ပို့ခဲ့တာပါတကဘာလုံးဗန္နာရေးအကြက်တဲနဲ့ရင်ဆိုင်ခဲ့ရပြီးတော့နှစ်နှစ်ကြာလာတဲ့အခါမှာကမ္ဘာစီးပွားရေးတိုးချဲ့မှုကြောင့်ရောထိုင်းရဲ့လေယာအစိုက်ပျိုးရေးနဲ့မွေးမြူရေးထွက်ကုန်တွေရဲ့ဈေးနှုန်းမြင့်တက်မှုကြောင့်ရောအခုလိုမျိုးပို့ကုန်တန်ဖိုးမြင့်တက်တာလို့ကုသန်းရောင်းဝယ်ရေးဝန်ကြီးဌာနကပြောပါရယ်အလားတူပဲလောင်စာဆီဈေးနှုန်းမြင့်တက်တာကြောင့်မလသွင်းကုန်တန်ဖိုးမြင့်တက်ရပြီးတော့မနစ်ကမလသွင်းကုန်ဒေါ်လာတန်19500ဘူးကနေဒီနှစ်28ရာခိုင်နှုန်းမြင့်တက်သွားပါရယ်မလအတွက်ကုန်သွယ်ရေးလုံငွေပြမှုကတော့ဒေါ်လာတန်1800နဲ့ညီနေပါရယ်ထိုင်းနိုင်ငံရဲ့ပို့ကုန်ဟာဒီနှစ်အစပိုင်းကလေးကအားကောင်းကောင်းနဲ့မြင့်တက်လာနေခဲ့ပြီးတော့ပထမ3လပတ်မှာစုစုပေါင်းပို့ကုန်တန်ဖိုးဒေါ်လာတန်58000ဒီပါမှုရှိခဲ့တာမလို့မနစ်ကဒီချိန်နဲ့နှိုင်းယှဉ်ရင်28ရာခိုင်နှုန်းမြင့်တက်လာတာဖြစ်ပါရယ်ရှင်